နောက်နိုင်ငံတွေကလွှမ်းမိုးထားတဲ့နိုင်ငံတကာဗန်နောင်ငွေကြီးစနစ်ကိုပြန်ပြီးပုံဖော်ဖို့ပထမဆုံးအခိုင်အမာအဆင့်တစ်ခုဖြစ်ဒေါ်လာဘီလီယံ100ကနဦးမတီငွေနဲ့ခုမျိုးတွေ့တဲ့ရေးဆိုင်ရာဗန်တစ်ခုနဲ့အရန်ရန်ပုံငွေအစီအစဉ်တစ်ခုတို့ကိုထူထောင်ဖို့ BRICS လို့အတူကောက်ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဇူလိုင်လ15ရက်နေ့ကသဘောတူခဲ့ကြတာပါအသစ်ထူထောင်လိုက်တဲ့ BRICS ဖွံ့ဖြိုးတိုးတက်ရေးဗန်ဟာအဖွဲ့ဝင်နိုင်ငံတွေအတွက်ဗန်နောင်ငွေကြေးမြင်ကွင်းအနေအထားကိုတိတိတတ်တာအပြောင်းအလဲဖြစ်စေလိမ့်မယ်လို့ BRICS ထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပခဲ့တဲ့ဘရာဇီးသမ္မတဒယ်မာရူဆက်ဖ်ကပေါ်တူဂီဘာသာစကားနဲ့အခုလိုပြောပါတယ
် Um banco com capital subscrito e
ထဲဝင်မယ်လို့ကတိကဝတ်ပြုထားတဲ့ငွေပင်ငွေရင်းနဲ့အတူရဝေလှုပ်ဆောင်တဲ့အုပ်ချုပ်ရေးနဲ့အားလုံးအတွက်တပြေးညီပါဝင်ခွင့်ရှိတဲ့ဘဏ်တစ်ခုပါဒါကဒီ BRICS 9နိုင်ငံရဲ့ဘဏ္ဍာငွေကြေးအခြေအနေတွေကိုပြောင်းလဲစေပါတယ်ဒါလောက်နဲ့ကျဉ်းနဲ့ဆရာမကောင်းဘူးလားရှင်ဒေါ်လာဘီလီယံ100ကိုအရန်ထားဖို့သဘောတူညီချက်ရတဲ့အပြင်ပြောခဲ့တဲ့အချက်တွေကကျဉ်းနဲ့ဆရာမကောင်းပေဘူးလား
ဖွံ့ဖြိုးဆဲနိုင်ငံတွေကအခြေခံအဆောက်အအုံတည်ဆောက်ရေးဆိုင်ရာစီမံကိန်းတွေကိုရန်မုံငွေထောက်ပံ့ဖို့ရည်ရွယ်တဲ့ဒီဗန်ဒစ်ကိုတရုတ်နိုင်ငံရှန်ဟဲမြို့မှာပထမဆုံးအခြေစိုက်ဖွင့်လှစ်မှာဖြစ်ပြီးပထမ၅နှစ်မှာအိန္ဒိယအဲ့ဒီနောက်ဘရာဇီးရုရှားစသဖြင့်တာဝန်ယူလည်ပတ်သွားမှာပါဒါပေမဲ့လည်းရုံးချုပ်ကိုဘယ်မှာထားမလဲဗန်ဥက္ကဋ္ဌဖြစ်ဘယ်နိုင်ငံသားကစပြီးတာဝန်ယူမလဲစတဲ့ကိစ္စတွေအပေါ်သဘောတူညီချက်တွေကိုအလွယ်တကူရခဲ့ကြတာတော့မဟုတ်ပါဘူးအိန္ဒိယနဲ့တရုတ်နိုင်ငံအကြားကွဲလွဲမှုတွေကြောင့်နောက်ဆုံးအချိန်ထိစိတ်ဆက်ညှိနှိုင်းပြီးမှသဘောတူခဲ့ကြတာပါ။စကားတွေကနေခိုင်မာတဲ့လက်တွေ့လှုပ်ဆောင်မှုဖြစ်လာဖို့ခက်ခဲစေခဲ့တဲ့ဒီ၅နိုင်ငံကြားမှာရှိနေတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာတိတာထင်ရှားတဲ့ကွဲပြားမှုတွေလျော့ပါသွားအောင်လှုပ်ဆောင်ရေးတိတ်မလွယ်လှဘူးဆိုတော့ကိုအဲ့ဒီတောင်ပတင်ရေမကျအခြေအနေတရက်ကထင်ရှားစေခဲ့ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးတိုးတက်ရေးဗန်သစ်နဲ့အရေးပေါ်အရန်ရန်မုံငွေတရက်ထူထောင်လိုက်တာကိုအများအားဖြင့်ကတော့ကြိုးဆိုကြပါတယ
်afastará las condicionalidades entonces FMI Banco Mundial
စပါဗန်ဒါမှမဟုတ်ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့မှာဆုံးဖြတ်ချက်ချနိုင်တဲ့အာဏာလိုချင်တယ်ဆိုရင်တတ်မှတ်ချက်တွေအများကြီးရှိပါတယ်ဒါပေမဲ့ BRICS မှာတော့ဒီချက်ကပြဿနာရှိမှာမဟုတ်ပါဘူးဒါကအရေးကြီးဆုံးချက်ပ
ါ Brasilia တက္ကသိုလ်နိုင်ငံတကာဆက်ဆံရေး Institute ကပါမောက်ခ Roberto Menezes ကပေါ်တူဂီဘာသာစကားနဲ့ပြောသွားတာပါBRICS နိုင်ငံတွေဟာတကမ္ဘာလုံးစီးပွားရေးထုတ်လုပ်မှုရဲ့၅ပုံတပုံရှိပြီးတကမ္ဘာလုံးစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့ထက်ဝက်ကိုကိုးစားပြုပါတယ်။ဒါပေမဲ့လည်း IMF အဖွဲ့မှာသူတို့ရဲ့ကိုးစားပြုမှုဟာသူတို့ရဲ့တိုးပွားလာနေတဲ့စီးပွားရေးအင်အားနဲ့မကိုက်ညီလာပါဘူး။ပမောက္ခမနက်ဇစ်က
Segundo punto es a creación de un fundo, ¿no? Un fundo internacional.
ဒါပြင်ရေးပေါ်ရန်ပုံငွေထူထောင်ထားတာကBRICS နိုင်ငံတွေအနေနဲ့ဘလုံငွေချေအချက်တဲမျိုးမဆိုကြုံလာရတဲ့အခါရင်းဆိုင်နိုင်မှာဖြစ်တယ်လို့ IMF အပေါ်သူတို့ရဲ့မိခုံမှုကိုလည်းရှော့ချနိုင်မှာပ
ါကမ္ဘာပံလို့အဖွဲ့အစည်းမျိုးတွေကပေးတဲ့ချင်းငွေတွေဟာအမြဲလိုပဲချီနှောင်ထားတဲ့ကျိုးတွေတွဲပြီးပါလာတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေစောရကတက်လာတာကြာလာခဲ့ပြီဖြစ်ပြီးဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲဖို့လှုံ့ဆော်ပြောဆိုထားကြတာပါ
La criação de banco do BRICS e de fundo porque mostra la capacidade de coalizão
BRICS နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုဗန်တင်နဲ့အရေးပေါ်အရန်ရန်ပုံငွေအစီအစဉ်ဟာအဲ့ဒီမြောက်ပိုင်းနိုင်ငံတွေကနေလုံးဝကိုတိကျလွတ်လပ်ပါတယ်။ဒါကြောင့်အခုလိုထူထောင်လိုက်တာကကမ္ဘာကြီးအနေအထားပေါ်တိတိတသာကိုဩဇာလွှမ်းမိုးမှုရှိပါလိမ့်မယ်။ထူးသဖြင့်တော့ကမ္ဘာလုံးဆိုင်ရာဗန်နာငွေကြေးအနေအထားပေါ်မှာဖြစ်ပါတယ်
။ထွန်းသစ္စာဇီကွက်တွေအတွက်အခြေခံအဆောက်အအုံတိဆောက်ရေးဆိုင်ရာရန်ပုံငွေထောက်ပံ့ရေးအစီအစဉ်တရက်ကိုထူထောင်လိုက်တာဟာခိုင်မာပြီးသားရမုံငွေထောက်ပံ့ရေးအဖွဲ့အစည်းတွေမှာပြုပြင်ပြောင်းလဲရေးလုပ်ဖို့နှေးကွေးလွန်းနေတဲ့ပေါ်သူတို့ရဲ့မကြေမနက်အားမလို့အားမရဖြစ်မှုတိုးလာနေတာနဲ့ပတ်သက်ပြီး BRICS နိုင်ငံတွေရဲ့အဖြစ်ရှာပုံရှာနည်းပြောင်းလဲသွားတာဖြစ်ပါတယ
် Entonces la novedad no está en Europa o en los Estados Unidos en este momento La novedad es
ဒီပြုပြင်ပြောင်းလဲရေး American ဒါမှမဟုတ်ဥရောပကလာတာမဟုတ်ပဲစီးပွားရေးထွန်းသစ္စာနိုင်ငံတွေကနေလာတယ်ဆိုတာကတိတ်ကိုအရေးကြီးပါတယ်
ဘရာဇီးလျတက္ကသိုလ်နိုင်ငံတကာဆက်ဆံရေး Institute ကပါမောက္ခ Roberto Menezes ပါ ဗန်ရဲ့မတ်တီငွေကိုစတင်ထူထောင်သူ၅နိုင်ငံအကြားဒေါ်လာဘီလီယံ90စီအညီအမျှထည့်ဝင်ပြီးကနဦးထည့်ဝင်ငွေဒေါ်လာ10ဘီလီယံစီကို9နှစ်အတွင်းငွေသားနဲ့ထည့်ဝင်ပြီးတော့ကျန်တဲ့ဒေါ်လာဘီလီယံ40စီကိုအမကန်စာချုပ်တွေအဖြစ်ထည့်ဝင်ရမှာပါ2016ခုနှစ်မှာဗန်ရဲ့ငွေချေးလုပ်ငန်းစတင်ပြီးတခြားနိုင်ငံတွေကိုလည်းအဖွဲ့ဝင်အဖြစ်လက်ခံသွားမှာဖြစ်ပေမဲ့ဘ BRICS နိုင်ငံတွေရဲ့ငွေပင်ငွေရင်းအစုရှယ်ယာကတော့55ရာခိုင်နှုန်းအောက်မလျော့ရဘူးလို့သတ်မှတ်ထားပါတယ်။ဒီဖွံ့ဖြိုးတိုးတက်ရေးဘဏ်ထူထောင်ရေးညှိနှိုင်းဆွေးနွေးတာတွေဟာနှစ်နှစ်ကျော်ကြာခဲ့ပါတယ်။အဓိကချက်ကတော့ငွေထုတ်ချေးသူအနေနဲ့တခြားနိုင်ငံတွေထက်ပိုးပြီးများများထုတ်ချေးခွင့်ရဖို့တရုတ်နိုင်ငံကကြိုးစားတာကိုဘရာဇီးလ်နဲ့အိန္ဒိယနိုင်ငံတွေကလက်မခံခဲ့ကြတာကြောင့်ပါ။အဆိုမှာတော့ဘဏ်ဆဖွင့်တဲ့အခါမှာဒန်းလူညီမျှဝေစုအတိုင်းထားဖို့သဘောတူပြီးစစ်ဆန်ညှိနှိုင်းပွဲမှာဘရာဇီးလ်နဲ့အိန္ဒိယတို့အနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံဟာပြည်ပမှာသူ့ရဲ့နိုင်ငံရေးဩဇာကိုချက်ထွင်ဖို့ဘဏ်ပေါ်မှာပိုးပြီးကြီးမားတဲ့ဩဇာအရှိန်အဟုန်လွှမ်းမိုးရေးစ조사လာနိုင်ပွဲရှိတယ်ဆိုတဲ့စိုးရိမ်စိတ်တွေကရှိနေစေပါ။လောလောဆယ်မှာတော့လာမယ့်နှစ်ပေါင်း20အထိတရုတ်နိုင်ငံဟာဘဏ်အကြီးအကဲယာရုကိုထမ်းဆောင်ခွင့်ရအောင်မှာမဟုတ်သေးပါဘူးခင်ဗျာ။